အစ္စလာမစ်ဆွေရောက် IS အဖွဲ့ရဲ့ကောင်းဆောင်အဘူဘကာအယ်ဘဂဒါဒီကိုပြစ်မှတ်ထားပြီးအပြင်းထန်ချေမှုန်းနဲ့အမေရိကန်စစ်တပ်အထူးတပ်ဖွဲ့တွေရဲ့ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းကစစ်ဆင်ရေးအောင်မြင်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာလိုက်ပါတယ်။ဘဂဒါဒီဟာဘလို့လူမျိုးလဲဆိုတာနဲ့သူမရှိတော့တဲ့နောက်ပိုင်း IS အကြမ်းဖက်ဝါဒီအဖွဲ့ရဲ့အနာဂတ်ကဘလို့ဖြစ်လာနိုင်မလဲဆိုတာကို VOA ရဲ့အင်ဂျီရိုဆိုင်ယာဘျူရိုကြီးကစတီဗ်ဟာမန် VOA သတင်းတောက်တွေဖြစ်တဲ့ကန်ဘရက်ဒီမီယာနဲ့ Jeff Seldin တို့ရဲ့သတင်းဆောင်မတွေကိုစူးစိပြီးမတ်တင်ကီထိုက်ကတင်ပြထားပါရှင
်။ Syria နိုင်ငံ Idlib မှာ American တပ်ဖွဲ့တွေနဲ့ထိတိုက်တွေ့တဲ့အချိန် Islamic အစွန်ရောက် IS ခေါင်းဆောင်ကသူ့ကိုမှဝတ်ထားတဲ့အသေးခံဘုံးကိုလှိုင်းကောင်းတစ်ခုထဲမှာဖောက်ခွဲခဲ့တာမှာသူ့အပါအဝင်ကလေး၃ဦးလည်းသေဆုံးသွားကြောင်း American တပ်ဖွဲ့ဝင်တွေတဦးတယောက်မှကြာဆုံးမှုမရှိကြောင်းသမ္မတဒေါ်နယ်ထရန့်ကအိမ်ပြူတော်တန်တမန်ခမ္မာတင်မှာမိနစ်50နီးပါးကြာတနင်္ဂနွေနေ့မှာကြေညာခဲ့တာပါစနေနေ့က2နာရီကြာတဲ့အမေရိကန်ရဲ့စစ်စင်ရေးအတွင်း IS ခေါင်းဆောင်ဘဒါဒီဟာသူ့ရဲ့နောက်ဆုံးအချိန်မှာအော်ဟစ်ငိုကြွေးညှဉ်းညူနေခဲ့တယ်လို့လဲသမ္မတကပြောပါတယ
် He didn't die a hero he died a coward
သူဟာသရေကောင်းတူလို့စစ်ဆုံးခဲ့တာမဟုတ်ပါဘူးသရေဘောကြောင့်သူတူလို့စစ်ဆုံးသွားတာဖြစ်ပါတယ်
ဘဂဒါဒီရဲ့ကျွင်းကျန်ရှုပ်အလောင်းကိုနေရာမာတင်15မိနစ်အတွင်းမြို့ပီစာ DNA စစ်ဆေးပြီးအတီးပြုတ်ဖောထုတ်နိုင်ခဲ့တယ်လို့လဲသမ္မတကပြောပါတယ်။အီရန်နိုင်ငံမြောက်ပိုင်းကမိုးဆူးမြို့ကို IS တို့သိမ်းယူနိုင်ခဲ့တဲ့2014ခုနှစ်မှာဘဂဒါဒီဟာသူဟာကမ္ဘာမွတ်စလင်အတိုင်းအဝိုင်းရဲ့နိုင်ငံရေးနဲ့ဘာသာရေးခေါင်းဆောင်နောက်အစ္စလာမ်နိုင်ငံတော်အကြီးအကဲခါလစ်ဖြစ်တယ်လို့မိုးဆူးမြို့ကဘလီမာဝိပုစုတောင်းသူတွေရှိကြီးညာခဲ့ပြီးတဲ့နောက်ထင်ရှားလာခဲ့တာပ
ါဝအင်နိုင်ခွာနကုမ်လ်မူဂျာဟီဒင်ကဒ်မန်နလ္လာဟ်တဘာရကဝတအာလာ
ခင်ဗျားတို့ကိုအုပ်ချုပ်ဖို့ကျွန်တော်အနှင်းခံရပေမဲ့ကျွန်တော်ဟာအတော်ဆုံးလူတော်မဟုတ်ပါဘူးကျွန်တော်လောက်ရတဲ့မှန်တယ်ဆိုရင်ကျွန်တော်နောက်ကလိုက်ကြပါကျွန်တော်လောက်ရတဲ့မှားနေတာတွေ့ရင်ကျွန်တော်ကိုအကြံဉာဏ်ပေးလမ်းပြကြပါကျွန်တော်ဟာအလာရှင်မြတ်ရဲ့အမိန့်ကိုမနာခံဘူးဆိုရင်ကျွန်တော်ကိုလည်းဖီဆန်ကြပါ
ဘဂဒါဒီရဲ့အစ္စလာမ်နိုင်ငံတော်ဆိုတဲ့ကာလီဖိတ်နယ်မြေကဆီးရီးယားမြောက်ပိုင်းဒေသတွေနောက်အီရတ်နိုင်ငံရဲ့40ရာခိုင်နှုန်းလောက်ရှိခဲ့ပေမဲ့တခြားမွတ်စလင်ခေါင်းဆောင်တွေကတော့သူ့ရဲ့အဆိုကိုပေးချခဲ့ပါတယ်။ဒါ့ပြင်လည်းထောင်နဲ့ချီတဲ့နိုင်ငံသားတိုက်ခိုက်ရေးသမားတွေ IS အစွန်းရောက်အဖွဲ့ကိုဝင်ရောက်လာစေခဲ့ပြီးအနောက်နိုင်ငံတွေနဲ့အရှေ့အလယ်ပိုင်းမဟာမိတ်တွေအပေါ်ဆန့်ကျင်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။ဆီးရီးယားနိုင်ငံရက်ကာကိုကာလီဖိတ်ဒေသရဲ့မြို့တော်အဖြစ် IS တို့ကတစ်ဖက်သက်ကြီးညာခဲ့ပြီးလူမှုဝန်ဆောင်မှုတွေနဲ့အခွန်ကောက်ခဲ့သလိုအစ္စလာမ်ရဲ့တရားစီရင်ရေးရဲ့တင်းကျပ်တဲ့စနစ်ရက်ဆက်မှုတွေနဲ့အုပ်ချုပ်ခဲ့တာပါဒါပေမဲ့လည်းဘဂဒါဒီကိုဖတ်မိရေး2016ခုနှစ်မှာဒေါ်လာ25သန်းစုငွေထုတ်ခံရပြီးနောက်မှာတော့ပြီးခဲ့တဲ့အေဗီလာက18မိနစ်ကြာဗီဒီယိုတစ်ခုထုတ်ခဲ့တာကလွဲလို့သူ့ကိုမတွေ့ရတော့တာဖြစ်ပါတယ်။သူအသက်ရှင်လျက်ရှိနေတယ်ဆိုတာကိုသက်သေပြဖို့အတန်သွင်းတိတ်ခွေတွေမှာတစ်ခါတလေပြန်ပြီးပေါ်လာတတ်ပါတယ်။မိုဘိုင်းဖုန်းမသုံးသလိုတနေရာကနေတနေရာကိုပြောင်းရွှေ့ပုံအောင်နေတတ်ပါတယ်။ရင်တန်းနဲ့ခီးသွားတာမျိုးကိုလည်းရှောင်ခဲ့ပါတယ်။ဘဂဒါဒီကိုအီရန်နိုင်ငံဆမာရာမြို့မှာ1982ခုနှစ်ကမွေးဖွားခဲ့ပြီးဖခင်ကတော့ကိုအန်ကျန်းစာတင်တဲ့ဆရာဖြစ်ပါတယ်။ကာလစ်ဖြစ်ချင်းညာထားတဲ့ IS ခေါင်းဆောင်ဘဂဒါဒီကိုချင်းမုံလိုက်နိုင်ပြီးဖြစ်ပေမဲ့ IS ကိုချင်းမုံရေးပိုင်းကိုရှော့ချသွားမှာမဟုတ်ဘူးလို့အမေရိကန်ကကြေညာပြောဆိုထားပါတယ်။IS ရဲ့နောက်တက်လာမဲ့ခေါင်းဆောင်တွေကိုသိရှိထားပြီးဖြစ်တယ်လို့လည်းအမေရိကန်သမ္မတထရန့်ကပြောပါတယ်။အခုစီးနင်းတိုက်ခိုက်မှုအတွင်မှလည်းအမေရိကန်ကတိတ်ကိုအလိုရှိနေတာတွေကိုတင်စီရမိတယ်လို့ပြောပါတယ်။ဒါပေမဲ့လည်း IS ခေါင်းဆောင်ဘဂဒါဒီတေဆုံးသွားတာတခုတည်းနဲ့တော့ IS ကိုချင်းမှုန့်ရေးအတွက်မလုံလောက်ဘူးလို့အမေရိကန်အမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးဟောင်း James Clapper က VOA ကိုပြောပါတယ်။IS တို့ကဗဟိုချုပ်ကင်မှုကိုပိုပြီးဖြေလျှော့ထားပြီးနောက်ထပ်ခေါင်းဆောင်တွေကိုလည်းမွေးထားတယ်လို့သူကထောက်ပြပါတယ်။ခေါင်းဆောင်ဘဂဒါဒီမရှိတော့ပေမဲ့ IS အနေနဲ့ဆက်ပြီးကောင်းကောင်းရှင်သန်ရပ်တည်နိုင်တယ်လို့အမေရိကန်နဲ့တခြားနိုင်ငံတွေရဲ့လက်တလောထောက်လှမ်းရေးအချက်အလက်တွေကဖော်ပြကြပါတယ်။ ဆီးရီးယားနဲ့အီရတ်နိုင်ငံတွင်မှထိမ့်ချုပ်နေမည်မရှိတော့ပေမဲ့လို့လဲ IS အကြမ်းဖက်ဝါဒီအဖွဲ့မှခမန်းကြီးတိုက်ခတ်ရေးသမား1000ကနေ1000ခွဲအထိဆီးရီးယားနဲ့အီရတ်နိုင်ငံတဝန်းမှာရှိနေစေပါဒါအပြင် IS အကြမ်းဖက်ဝါဒီအဖွဲ့မှထူခွဲရောင်းချနိုင်တဲ့ပစ္စည်းတန်ဖိုးဒေါ်လာတန်း300ကျော်ဖို့အပြင်လက်ဝယ်မှာလည်းငွေအပြည့်ရှိတယ်လို့အစိုးရတာဝန်ရှိသူတွေကယုံကြည်ထားပါတယ်